ပင်လယ်ပြင်ထဲမှာလှေတွေနဲ့မျောပါနေကြတဲ့လှေစီးပြေးတွေကိုကယ်တင်နိုင်ရေးမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေဟာနေပြည်တော်ကိုလာရောက်ပြီးမြန်မာနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာရေပိုင်နယ်ထဲမှာလှေစီးပြေးဒုက္ခရောက်နေတဲ့သူတွေရှိခဲ့ရင်မြန်မာအစိုးရဘက်ကကယ်တင်ဖို့အဆင်သင့်ရှိပြီးလက်တလောအခြေအနေမှာတော့မြန်မာရေပိုင်နယ်ထဲမှာလှေစီးပြေးဒုက္ခတွေမရှိတဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးကပြောခဲ့တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီကနေ့လှေစီးပြေးဒုက္ခတွေရဲ့အရေးနေပြည်တော်မှာနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးခဲ့ကြတဲ့အကြောင်းကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေလူကုန်ကူးသူတွေရဲ့အစီအစဉ်နဲ့ပင်လယ်ပြင်ကိုလှေတွေနဲ့ဖြတ်ပြီးမလေးရှားနိုင်ငံစီဝင်ရောက်ကြဖို့ကြိုးစားရင်းကမ်းမကတ်နိုင်ပဲပင်လယ်ထဲမှာရှိနေကြတဲ့ထောင်နဲ့ချီတဲ့လှေစီးပြေးဒုက္ခတွေကိုကယ်တင်နိုင်ရေးအတွက်ဒီကနေ့မှာပဲမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတွေမြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကိုနေပြည်တော်မှာလာရောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးထင်လင်းကဆွေးနွေးပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ First and foremost concern ကတော့ဒုက္ခအောင်တဲ့လူတွေကိုကယ်တင်ပေးဖို့ပါပဲ။ First and foremost concern ပါနော်။တခြားတော့သူတို့ထုတ်ပြန်ကြမှာပါပါတယ်ကျွန်တော်တို့ဒီဒီ root cause တွေပါ identify လုပ်ဖို့ဒါတွေကတော့ရေရှည်လောက်သွားမယ်လုပ်ငန်းစဉ်တွေဖြစ်ပါတယ် root cause ကဘယ်နိုင်ငံထွက်လဲအားကြောင့်ထွက်လဲ root cause ကဘာလဲဒါတွေဘလို့ why interest လောက်ကြမယ်စသည်အပြင်တော့ရှိတာပေါ့နော်ဒီနေ့တမှာလည်းတွေ့ပါလိမ့်မယ်ကျွန်တော်တို့မြန်မာပြည်ဘက်ကလို့ဆိုတဲ့လူအချို့အစားဟာလေကြီးတို့ဟာတကယ်မှအများကြီးနေပါတယ်တဖက်နိုင်ငံကပါတဲ့လူတွေအများပြားဆိုတော့ကိန်းနန်းတွေဖြင်းရှားပါတယ်ပြီးတော့ကျွန်တော်တို့ရေပြင်မှာဒါမျိုးရှိမရှိလဲကျွန်တော်တို့ဒါသမလို့ရေနေနဲ့အမြဲတမ်းဒါပက်ထရိုလ်လုပ်ပြီးကြည့်နေပါတယ်တွေ့တဲ့ဆိုရင်လည်းကျွန်တော်နေနဲ့ community system ပြီးဖို့အဆင်ပြေရှိပါတယ
်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံသားရေဝန်ကြီးတွေဘက်ကဆွေးနွေးခဲ့တဲ့အချက်တီးကိုလည်းညွှန်ကြားရေးမှူးချုပ်ဦးထင်လင်းကအခုလိုပြောပါတယ်
ဒီကပလီပင်လဲတို့မလကရေလက်ကြတို့မှာဒီပုတ်ပြပယ်လေးရှိနေရပါညာလဲကွန်ဆန်ရှိတာပေါ့နော်သူတို့ဘက်ကသုံးနိုင်ငံပူပဲထုတ်ပြန်ကြလဲရှိခဲ့တာပေါ့နော်အဲ့ဒါအင်ဒိုနီးရှားနဲ့မလေးရှားဆိုရင်သူတို့ယာယီလက်ခံမဲ့တစ်နှစ်ပြီးတော့နိုင်ငံတကာအကူအညီပေးရမယ်စသည်အားဖြင့်သူတို့ဆောင်ရွက်ချက်လေးတွေယာယီရှယ်တာပေးမှာပေါ့နော် temporary shelter ပေးမယ်စသည်အားဖြင့်ဒီချက်လေးတွေသူပါလာလက်ရှင်းပြပါတယ်အဲ့ကျွန်တော်တို့ဘက်ကတော့ကျွန်တော်နိုင်ငံသားရင်းဝင်လဲတင်းထုတ်ထားပြီးပါပြီကျွန်တော်ရတီချက်ကိုကျွန်တော်ကတော့နိုင်ငံတကာအပိုင်ခွင့်ဤသူဒီလိုလေစီးဒုက္ခတွေပြင်နေမှာဒုက္ခရောက်နေဆိုတဲ့ကိစ္စကိုကျွန်တော်စိုးရိမ်ပါတယ်ထပ်တူထပ်မြလူသားချင်းစာနာထောက်ထားမှုရှိတော့ကနောက်ပြီးတော့နောက်မလေးရှားနိုင်ငံသားဝန်ကြီးပါပြပါလို့ဆိုနိုင်ငံသားဝန်ကြီးဌာနကအကြီးအကဲပေါ့လေသူတို့အထူးပဲအကျဉ်းနဲ့မိတယ်ဆိုတာပြောပါတယ်ကျွန်တော်ကသဘောထားရတီချက်ကိုသိရတဲ့အတွက်ရှင်းရှင်းလင်းလင်းပြရတဲ့အကျဉ်းနဲ့ပါတယ်ဆိုတာပြောပါတယ်ကျွန်တော်တို့အနေနဲ့ကတော့ဆက်လက်ပြီးပူပေါင်းဆောင်မှုတွေတက်နိုင်အောင်လုပ်ပါမယ်ဆိုတာလည်းပြောခဲ့ပါတယ်ကျွန်တော်တို့ပြည်ထောင်စုဝန်ကြီးက
ထောင်နဲ့ချီတဲ့လေစီးပြေးဒုက္ခတွေကိုယာယီလက်ခံဖို့အကူအညီတွေပေးဖို့အတွက်ဗုဒ္ဓဟူးနေ့တုန်းကထိုင်းမလေးရှားနဲ့အင်ဒိုနီးရှားသုံးနိုင်ငံတို့သဘောတူခဲ့ကြတဲ့အချက်ကိုလည်းကြာသပတေးနေ့မှာဆွေးနွေးခဲ့ကြပါတယ်သုံးနိုင်ငံသဘောတူညီချက်အရမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကလေကြီးပြေးဒုက္ခတွေကိုတစ်နှစ်ယာယီလက်ခံမှာဖြစ်ပြီးဒီယာယီလက်ခံထားတဲ့တစ်နှစ်အတွင်းနိုင်ငံတကာအတိုင်းအဝိုင်းကဒီလူတွေကိုနေရရင်းပြန်ပို့ဖို့လှုံ့ဆော်ရမှာဖြစ်ပါတယ်မြန်မာဆွေးရဘက်ကတော့လေကြီးပြေးဒုက္ခတွေထဲမှာမြန်မာနိုင်ငံကလူတွေလို့တေချာရင်ပြန်လဲခေါ်ယူဖို့ပြောထားပြီးဖြစ်တယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေဆိုတဲ့အသုံးနှုန်းကိုတော့လက်မခံတဲ့အကြောင်းပြောထားပြီးလည်းဖြစ်ပါတယ်။မြန်မာဆိုရအနေနဲ့ရိုဟင်ဂျာဆိုတာကိုတိုင်းရင်းသားအဖြစ်တရားဝင်အသိအမှတ်ပြုမထားတာကြောင့်နိုင်ငံတကာနဲ့လေစီးပြေးဒုက္ခတဲ့အရေးဆွေးနွေးမှုတွေမှာရိုဟင်ဂျာဆိုတဲ့အသုံးနှုန်းသုံးစွဲလာရင်လည်းဆွေးနွေးမှာမဟုတ်ဘူးလို့အစိုးရဘက်ကယတိပြတ်ပြောဆိုထားပြီးလည်းဖြစ်ပါတယ်ရှင်။